အသက်ရှင်သူတွေအတွက်တမကကွယ်လွန်ခဲ့သူတွေအတွက်ပါကိုကြီးဆောင်ရွက်ပေးနေသူဦးကျော်သူကိုအခုနှစ်အတွက်ရာမန်မက်ဆေဆေဆုရှင်အဖြစ်ရွေးချယ်လိုက်ကြောင်းဆုရွေးချယ်ရေးအဖွဲ့ကကြေညာလိုက်ပါတယ်။မြန်မာနိုင်ငံရဲ့6ဦးမြောက်ရာမန်မက်ဆေဆေဆုရှင်ဖြစ်လာတဲ့အကယ်ဒမီဦးကျော်သူကတော့ဒီဆုရွေးချယ်ခံရတဲ့အတွက်သူ့ရဲ့လူမှုကူညီရေးလုပ်ငန်းတွေကိုပိုးပြီးလှုပ်ဆောင်ဖို့တွန်းအားဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။မတင်ကြီးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ရေးကူညီမှုအပါအဝင်လူမှုရေးလုပ်ငန်းတွေနဲ့ကြော်ကြားသူအကယ်ဒမီရုပ်ရှင်မင်းသားကျော်သူကို2015ခုနှစ်အတွက်ရေမွန်မက်ဆီဆီဆုရှင်ဖြစ်ရွေးချယ်လိုက်တဲ့အကြောင်းဖိလစ်ပိုင်အခြေစိုက်ရေမွန်မက်ဆီဆီအဝတ်ဖောင်ဒေးရှင်းရဲ့ဘုတ်အဖွဲ့ကကြေညာလိုက်ပါတယ်။အစတိုက်ရဲ့နိုဘယ်ဆုလို့တောင်တင်စားခံရတဲ့ရေမွန်မက်ဆီဆီဆုချီးမြှင့်ခံရတဲ့အတွေ့လက်ရှိလူမှုကူညီရေးလုပ်ငန်းတွေမှာပိုပြီးတော့တွန်းအားဖြစ်စေပါတယ်လို့အကယ်ဒမီရုပ်ရှင်မင်းသားကျော်သူကပြောပါတယ်။
ဒီအားဒီအရာကျောင်းရုပ်ရှင်လောကမှာဆိုအကယ်ဒမီစုလို့ပေါ့ဗျာကိုရီးယားတကယ်ကယ်ဒမီရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကိုကအကောင်းဆုံးပြောင်းလုပ်တယ်လို့ဒီလူမျိုးရေးစုကြတော့ဒီအားလည်းကိုကပုံပြီးတော့အများသက်ပုံလောက်ရမယ်ဆိုရဲဒီစိတ်ဓာတ်မျိုးဖြစ်လာတယ်ပြီးတော့ကိုလောက်သားတဲ့ပြန်မတဲ့ဟာတွေကလည်းဒါကိုကျဲဟိုကအင်အားတွေပေါ့အင်အားတွေရဆိုပါတယ်ဒီစုရမယ်ဆိုတော့မတင်တော့ဒီဒီအားအဲဒီရလေဒီကလေးလာပြီးတော့မှဒီဒီလိုက်တဲ့စုဖြစ်တော့ဒါကြောင့်လည်းတံမှုချအောင်ပါပေါ့
တက်ရှိထင်ရှားရှိနေသူတွေကိုသာမကကွယ်လွန်သူတွေအတွက်ပါနိုင်ရေးကူညီမှုအတင်ထူထောင်ပြီးဖြည့်ဆည်းပေးနေတဲ့ဥကျော်သူရဲ့လူမှုရေးလုပ်ငန်းတွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့လဲအာစာတိုက်ရဲ့နိုဘယ်လို့တင်စားခေါ်ဝေါ်ကြတဲ့မက်ဆီဆီစုရေးချယ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်လူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်တာကြောင့်အာဏာပိုင်တို့ရဲ့အနှောက်အယှက်ပေးတာတွေနဲ့ရင်ဆိုင်ခဲ့ရသူတဦးလို့လည်းကြေညာချက်ကဖော်ပြပါတယ်။ဥကျော်သူကတော့အခက်အခဲအတားအဆီးတွေကအခုချိန်ထိလည်းတချို့နေရာတွေမှာရှိနေစေဖြစ်တယ်လို့ပြောပါတယ်။2002ခုနှစ်ရဲ့ Remote Message Solution ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှားမှုပေးသူဒေါက်တာစင်တီယာမောင်ကတော့အခုလိုနိုင်ရေးကူညီမှုအသင်းရဲ့အကြီးအကဲဥကျော်သူကိုစုချင်းမြင့်လိုက်တာဟာဆိုရင်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တယ်လို့လူငယ်တို့အတွက်လည်းအတူယူစရာဖြစ်တယ်လို့ပြောပါတယ်
။အဲ့ဒီစုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အထူးသဖြင့်တော့ဒီလိုဒီမိုကရေစီစတာတဲ့အချိန်မှာဒီလွတ်လပ်တဲ့လူမှုရှိပြီးအဖွဲ့အစည်းတွေရဲ့ပါဝင်ဖို့အခမ်းအနားတွေကိုပြင်ဆင်မှုမှာပေါ့နော်။ဥကျော်သူအနေနဲ့ကစီဆောက်ခဲ့တယ်ပေါ့နော်။စီဆောက်ခဲ့တဲ့မြန်မာနိုင်ငံမှာရှိတဲ့အဲဒီဒီအများကြီးတွေကဒီပြင်ပြင်ရေးချင်းဝင်သွားပြီးတော့ပြည်ထောင်ရေးစိတ်ဓာတ်ထင်တယ်မှုတွေဟောအနေနဲ့ဆောင်မှုတွေဒါတော့ဒီဘောဆောင်ရွက်မှုတွေပေါ့နော်အများကြီးဆောင်ရွက်နိုင်တယ်ကြည့်အောင်သူတို့ကတော့လက်ရှိကျွန်တော်တို့ဒီဒီမိုကရေစီကြီးပြင်းကြောင်းလေးဆောင်ရွက်နေတဲ့အချိန်မှာနဲ့တော့ကျွန်တော်တို့လက်ရှိအနာရှင်အောက်မှာပြင်လာတဲ့ကျွန်တော်တို့ပြည်ပြင်းဒီရေးကျွန်တော်တို့ပြည်ပြင်းဒီရေးအတွက်တော့ဒါဆက်လက်တဲ့ဒီဒီချစ်ကြီးဆက်ကြီးရဲ့အခမ်းအနားဒီမျိုးကိုပို့တော့နားလေသဘောပေါက်လာပြီးတော့ဆွမ်းဖို့မှုတွေလည်းပို့ပြီးတော့များလာတဲ့အကြောင်းကျွန်တော်တို့မြန်မာပြည်ကတော့သူချင်းတော့ဒီအာရှနိုင်ငံတွေမှာလည်းအရေးကြီးတဲ့အကောင်းဆောင်ကောင်းပေါ့ဖြစ်တဲ့အကြောင်းအများကြီးကျွန်တော်တို့နိုင်ငံအတွက်လည်းပုံကြီးစရာကောင်းပါတယ်
ဖိလစ်ပိုင်နိုင်ငံရဲ့တတိယမြောက်သမ္မတရေမွန်မက်ဆီဆီရဲ့ခေါင်းဆောင်မှုကိုဂုဏ်ပြုတဲ့အနေနဲ့1958ခုနှစ်ကစလို့အာရှဒေသတစ်လွှာကလူမှုအကျိုးစီးပွားကိုထမ်းဆောင်ခဲ့ကြသူတွေတဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးရှေ့ရှုဆောင်ရွက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးနှစ်စဉ်ချီးမြှင့်လာခဲ့တာဟာဆိုရင်58ကြိမ်မြောက်ရှိခဲ့ပြီဖြစ်ပါတယ်။ရေမွန်မက်ဆီဆီစုချီးမြှင့်ခံရသူမြန်မာနိုင်ငံသားလဲ6ဦးထိရှိလာပြီဖြစ်ပြီး1959ခုနှစ်ကတီတီလူးစ်နဲ့ဦးလောယုံလို့ခေါ်တဲ့အက်ဒဝါလောယုံတို့ပထမဆုံးရွေးချယ်ချီးမြှင့်ခံရပြီးနောက်ပိုင်းဒေါက်တာစင်တီယာမောင်ကစောဝါလက်ဖိုက်ဆိုင်ရော်နဲ့ဒီနှစ်မှာတော့ဦးကျော်သူတို့ချီးမြှင့်ခံရတာဖြစ်ပါတယ်။စုချီးမြှင့်ပွဲကိုတော့ဖိလစ်ပိုင်နိုင်ငံမှာကျင်းပမှာဖြစ်ပြီးဦးကျော်သူကတော့စက်တမလ၁ရက်နေ့မှာစုကိုလက်ခံရယူဖို့ရှိနေပါတယ်။တန်ယာဝါပြောတဲ့အာရှတိုက်ဖြစ်လာစေဖို့မျှော်လင့်ချက်အဖြစ်ရည်ညွှန်းပြီးချီးမြှင့်တဲ့2015ခုနှစ်မက်ဆီဆီဆုရှင်နေ့တည်းမှာတော့မြန်မာနိုင်ငံကဥကျော်သူအပြင်လာအိုနိုင်ငံကရိုးရာအမွေနှစ်ပိုးတဲ့လုပ်ငန်းကိုထိန်းသိမ်းရင်းအမျိုးသမီးအခွင့်အရေးတွေကိုကာကွယ်ဖို့ကြိုးပမ်းခဲ့သူကိုမလီချက်တဝန်းဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရိုးရာအမှုပညာမပြောက်ပြတ်အောင်ကြိုးပမ်းခဲ့သူလီဂါယာဖာနန်ဒိုအမီလ်ဘန်ဆာနဲ့အိန္ဒိယနိုင်ငံမှာစီးနေသားတွေအတွေ့ရေရှည်ဖွံ့ဖြိုးရေးကူညီပေးတဲ့အရှုဂုပ္တာအိန္ဒိယနိုင်ငံကအကျင့်ပြည့်ချဆမှုတွေကိုတိုက်ဖြတ်ဖို့ကြိုးပမ်းသူဆန်ဂျစ်ချတာဝတီတို့လည်းပါဝင်ကြပါလိမ့်ရှင်